အမေရိကန်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအိမ်ယူရောအရာရှိချုပ်တာဝန်အတွက် Republican Party အတွက်မဟာဗျူဟာရေးဆွဲသူစူဇီဝိုင်းကိုရွေးချယ်လိုက်ပါတယ်။အမေရိကန်သမ္မတရုံးမှာဩဇာအညောင်းဆုံးဖြစ်တဲ့အိမ်ယူရောအရာရှိချုပ်တာဝန်အတွက်တမိုင်းမှာပထမဆုံးအမျိုးသမီးကိုတာဝန်ပေးဖို့ဒေါ်နယ်ထရန့်ကရွေးချယ်လိုက်တာဖြစ်ပါတယ်။စူဇီဝိုင်းဟာတန်းကြန်ခံနိုင်သူထက်မြက်သူစမ်းစစ်ဆန်းတဲ့အမြင်ရှိသူအများလေးစားခံရသူဖြစ်တယ်လို့ရွေးကောက်ခံသမ္မတထရန့်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။သူကအခုရွေးကောက်ပွဲမှာထရန့်ပြန်လည်အနိုင်ရဖို့အဓိကကြတဲ့မဲဆွယ်စီယုံရေးမန်နေဂျာနှစ်ယောက်ထဲကတစ်ယောက်ဖြစ်ပါတယ်။စူဇီဝိုင်းဟာ1980ပြည့်နှစ်ပိုင်းကလည်းရော်နယ်ရေဂန်သမ္မတဖြစ်လာရေးမဲဆွယ်စီယုံပွဲအဖွဲ့မှာပါဝင်ခဲ့တယ်လို့2018ခုနှစ်ကဖလော်ရီဒါပြည်နယ်မှာ Republican Party ဝင်ရွန်ဒီစန်ဒစ်စ်ပြည်နယ်အုပ်ချုပ်ရေးမှူးအရွေးခံရအောင်ကြိုးပမ်းပေးခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။ထရန့်စူရတဲ့မှာပါမယ်ဝင်ကြီးတာဝန်တွေကိုတော့လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာရွေးချယ်မယ်လို့မျှော်လင့်ရပါတယ်။ဝင်ကြီးအဖွဲ့ထဲမှာကာကွယ်ရေးနဲ့နိုင်ငံခြားရေးဝင်ကြီးဌာနဝင်ကြီးတွေအပါအဝင်ဝင်ကြီးဌာန15ခုအတွက်ဝင်ကြီးအဖွဲ့ဝင်တွေကိုသမ္မတကရွေးချယ်ခန့်အပ်မှာပါ။ဒီချိန်ထဲမှာလည်းအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့အိမ်ပြိုတော်အရာကြီးချုပ်စတဲ့တာဝန်တွေကိုဝင်ကြီးအဆင့်နဲ့တန်းတူအကြီးအကဲနေရာဆယ်နေရာကိုလည်းခန့်အပ်ထားမှာပါ။သူသမ္မတနဲ့အိမ်ပြူတော်အကြီးအကဲယာရုကလွယ်လို့အခြားတာဝန်အဆင့်ယာရုခံထားမှုတွေမှာအထက်လွှတ်တော်ရဲ့အတည်ပြုချက်ရယူရမှာဖြစ်ပါတယ်။